လောင်နိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမြန်မာစစ်ကောင်စီရဲ့အကြီးအကဲအရာရှိတဦးဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဌာနအမြင့်တဲ့အတင်းဝင်ဒေါ်မာလာတန်ထိုက်တက်ရောက်ခဲ့ပါတယ်။လောင်နိုင်ငံခြားရေးဝန်ကြီးဆလေးမစိခုမစိကတော့မြန်မာနိုင်ငံနဲ့ပူပြီးထိတွေ့ဆက်ဆံတာကမြန်မာနိုင်ငံအကြောင်းကိုပူပြီးနားလည်နိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေသာမကပဲနဲ့နိုင်ငံတကာအတိုင်းဝိုင်းကြားမှာလည်းတကယ်ပဂရီဖြစ်ပျက်နေတာတွေကိုသေချာနားလည်သဘောပေါက်လာမှာဖြစ်တယ်လို့ပြောပါရတယ်။ NUG မြို့သားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးကတော့အခုလိုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးမှာမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲရရှိသူကိုဖိတ်ကြားခဲ့တာဟာအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်ကိုအလဲကျဥက္ကဋ္ဌလာအိုနိုင်ငံကချိုးဖောက်တာလို့ဝေဖန်ပြောဆိုထားပါတယ်။
တို့အနေနဲ့ကတော့ RCI ရဲ့စိုးစိုးပြောဆိုတော့သဘောတူညီထားချက်တွေကိုဟိုလေးစားလိုက်နိုင်အောင်ပေါ့နော်ဒီလိုမျိုးလေးစားကဏ္ဍမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ RCI တခုလုံးအနေနဲ့သဘောတူညီချက်များနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့ဟိုစမ်းစစ်လေ့လာမယ့်သဘောတော့ရှိပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အခြေတဲကိုဖြည့်ရှင်းရမှာဒေတာရဲနိုင်ငံတွေအနေနဲ့အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့အဖွဲ့အစည်းတွေသက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့ဆက်သွယ်ဆောင်ရွက်ဖို့နိုင်ငံတကာအတိုင်ဝန်းကတိုက်တွန်းပြောဆိုနေချိန်မှာမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတူကိုလောင်နိုင်ငံကအစည်းအဝေးတက်ဖို့ဖိတ်ကြားခဲ့တဲ့အတွက်အခုလိုဝေဖန်လိုက်တာပါ။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးဟာအာဆီယံနိုင်ငံခေါင်းဆောင်တွေတက်ရောက်တဲ့ထိပ်သီးအစည်းအဝေးမတိုင်ခင်လုပ်တဲ့အကျိုးအစည်းအဝေးတစ်ခုလည်းဖြစ်ပါရဲ့ရှင်။